နိုင်ငံတကာပညာတော်သင်စုတွေဟာဒီကနေ့မြန်မာလူငယ်တွေအတွက်အရေးပါတဲ့မျှော်လင့်ချက်တစ်ခုဖြစ်ပါတယ်။ဒါတွေကိုရရှိအောင်ဘယ်လိုပြင်ဆင်ဆောင်ရွက်သင့်ပါသလဲ။ဘယ်လိုအချက်အလက်တွေလိုအပ်ပါသလဲ။အမေရိကန်အစိုးရကပေးအပ်တဲ့လင်ကွန်းပညာတော်သင်စုကိုရရှိထားတဲ့ကိုမင်းပိုင်မိုးကိုမက်ခင်လေးကဆက်သွယ်မေးမြန်းထားပါတယ
်။လူငယ်တွေဟာသူတို့ရဲ့အနာဂတ်ကိုကိုယ်တိုင်ထုစင်နိုင်ခွင့်ရှိပါတယ်။ဒီလိုထုစင်နိုင်မှုဆိုတာကလည်းအခွင့်အလမ်းကောင်းတွေလိုအပ်ပါတယ်။အဲ့ဒီအခွင့်အလမ်းတွေကတခုကတော့နိုင်ငံတကာကပေးတဲ့ပညာတော်သင်စုတွေပါပဲ။ American အစိုးရရဲ့ Lincoln Scholarship ကနေပညာရေးဆိုင်ရာမဟာသိပ္ပံပွဲကိုတက်ရောက်နေတဲ့ကိုမင်းပိုင်မိုးကသူ့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပြပေးမှာပါ
။၆လခေါ်တွေကကိုကဒီ information ပေါ့ဒီသတင်းချက်လက်တွေကိုဒီသူတို့ရဲ့ဒီအတန်ယုံဆိုလဲအတန်ယုံ website တွေရှိမယ် University ဆိုလဲဒီတက္ကသိုလ်တွေရဲ့ website တွေမှာရှိမယ်။အဲအဲ့လိုမျိုးကိုကကြည့်ရမယ်ပေါ့နော်။ကြည့်ပြီးတဲ့အခါမှာတခါတည်းဒီ timeline ကိုမိအောင်ပေါ့ deadline ကိုမိအောင်ကျွန်တော်တို့ပြင်ဆင်ရတယ်ပေါ့နော
်။ဟုတ်ကဲ့။နောက်ထပ်ကအဓိကပေးရမယ့်စာရွက်စာတဲ့နေရာရောဘာတွေများဖြစ်မလဲရှင
်။ Academic ပိုင်းဆိုင်တာပေါ့နော်။ Academic ပိုင်းဆိုင်ရာကကြတော့ကိုပါရှိမလဲဆိုဘွဲ့ဆိုရင်ဘွဲ့ degree ပေါ့နော်။ကိုကတကယ်လို့ကိုလျှောက်တာကဘယ်လဲဘွဲ့ဂျူလားဘွဲ့လုံလားဒါလဲကွာသိတာပေါ့နော်။အဲတကယ်လို့ကိုကဘွဲ့ဂျူပေါ့ဘွဲ့ဂျူတနည်းအားဖြင့် undergrad ပေါ့။ undergrad ကိုလျှောက်တယ်ဆိုရင်ဒီတက်ဆိုင်ရာသူတို့သတ်မှတ်ထားတဲ့ဒီအထက်တန်းအောင်မြင်ကြောင်းလက်မှတ်ဒါမှမဟုတ်အဲဟာနဲ့ညီမျှတဲ့လက်မှတ်တွေပါမယ်ပေါ့เนาะဒါတွေလိုမယ်ပြီးတော့ရင်တော့အမှတ်စာရင်းပေါ့เนาะ transcript တွေပါမယ်ဒါတွေကိုတိတိကျကျကိုကပြင်ဆင်ရမယ်ဒီနှစ်ခုပေါ့เนาะဒီနှစ်ခုရယ်ပြီးတော့ရင်နောက်တစ်ခုက recommendation now test ပေါ့ english language proficiency test ပဲပြောပါတော့เนาะဒီအမှတ်မဟုတ်လဲ language proficiency နဲ့ပတ်သက်တဲ့ certificate တစ်ခုခုပေါ့เนาะကိုဘလောက် level ထိရောက်ထားလဲဆိုတာကိုပြရတဲ့ဟာပေါ့
okay now အရေးကြီးဆုံးအချက်လို့ပြောလို့ရတယ်ဒီထောက်ခံစာပေါ့เนาะrecommendation letters တွေကိုဘလို့လူတွေစီကနေတောင်းတင်ပါတလေရှင
်။မှားရင်းပြီးတော့တွေးထက်တယ်ပေါ့နော်။အဲယာတူးကြီးလေးလေးပို့ပြီးတော့ဟိုကိုရဲ့ဒီထောက်ခံစာပို့ပြီး strong ဖြစ်လေးလို့ယူဆကြတယ်။ဒါပေမဲ့တကယ်တော့ကိုကယာတူးကြီးတာမကြီးရတဲ့ကိုကိုတကယ်သိတဲ့လူကိုနဲ့ဆက်ဆံရေးပို့ပြီးတော့အများဆုံးရှိတဲ့လူရှိကနေပြီးတော့ကိုအကြောင်းကိုပြောပြပေးတာမျိုးကပို့ပြီးတော့အကောင့်စီတယ်ပို့ပြီးတော့ strong ဖြစ်စီတယ်ပေါ့နော်။ဒါအင်မတန်ကြီးကြီးရယ်။နောက်နှစ်အချက်ကကြတော့ကိုအကြောင်းကိုတိတိကျကျပြောပြပေးနိုင်တဲ့လူပေါ့နော်။အဲ့ဒါလည်းအင်မတန်ကြီးကြီးရယ်။နောက်၃ချက်ကကြတော့ကိုရေးပြီးတော့မှာပေါ့နော်ကိုရေးထားတဲ့ဟာကိုခံပြီးတဲ့လူကိုရေးခိုင်းတာဖြင့်ကိုကဘာလေးတွေပေါ့နော်ဘယ်ချက်လေးတွေရောဒီဟာက scholarship ကနေပြီးတော့ဒီပညာသင်ဆုကနေပြီးတော့လိုအပ်ချက်အနေနဲ့ဒါတွေရှိပါတယ်ဆိုရင်သူကိုယ်တိုင်ကသူ့ရဲ့ဒီ own voice နဲ့ပေါ့နော်ရေးပေးတာမျိုးကတော့ပို့ပြီးတော့ဟိုကောင်းတယ်ပေါ့နော်ဒီ scholarship စီစစ်တဲ့အခွဲတော်တော်များဒီ recommendation letter ထောက်ခံစာတွေကိုသူတို့ဖတ်လိုက်တဲ့အခါမှာအဓိကတကယ်အတန်လားပေါ့တကယ်ပြောပြပေးတာဟုတ်ရင်လားဆိုတော့တန်းသိတဲ့အခါကျဒါကိုလည်းကျွန်တော်တို့ authenticity လို့ပြောမလားပေါ့နော်တကယ်စစ်မှန်ကိုလုတ်ပေးစေခြင်းနဲ့တချို့ scholarship ဟိုပါပေါ့နော်ဒီပညာသင်စုတွေကမလုပ်ထားတဲ့ဒီ recommender တွေမှာရှိရမဲ့ဒီ recommendation letter ပေါ့နော်ဒီဟာတွေမှာစာတွေမှာထောက်ခံစာတွေမှာပါရမဲ့အချက်လက်လေးတွေကိုသူတို့အသေးချာပြောထားရဲ့ guideline ပေါ့နော်ဘယ် format နဲ့ရေးပါဘာလေးထည့်ပါ letter head လေးထည့်ပါလက်မှတ်လေးပါဘယ်လိုလေးပါဒါတွေကိုကိုကဒီလိုအသေးစိတ်လေးတွေအစား review decide ဟိုပြင်ဆင်တင်တယ်ပေါ့နော်ဒါကိုကိုကကိုယ့်ရဲ့ recommender ကိုလည်းဒီ referee ကိုလည်းတည်တည်ချာချာသွားပြီးတော့ပြောပြထားတင်တယ်နောက်တစ်ခုကအချိန်တစ်ခုပေါ့နော်လုံးလုံးလောက်လောက်ယူစေခြင်းနဲ့ဘာလို့လဲဆိုတော့ဟိုတပတ်လောက်လုံးမှာသွားပြီးတော့recommendation letter ပေးပါပေါ့ဒါလေးလုံးမရမှာဒါလေးလုတ်ပေးပါဆိုတာထက်လုံးလောက်တဲ့အချိန်တစ်ခုလေးပေးပြီးတော့ဟိုချင်းကက်စေခြင်းနဲ့
နောက်တစ်ခုကလေဒီလူတွေ့ interview မဖြေခင်ပေါ့နော်ပြင်ဆင်ရမယ့်အပိုင်းလေးတွေကိုပြောပြပေးပါအောင်နော
်ဟုတ်ကဲ့ interview အဆင့်ကတော့ကျွန်တော်တို့အရင်အရေးကြီးတဲ့အဆင့်ပေါ့နော်ဘာလို့လဲဆိုတော့ဒီကျွန်တော်တို့ essay တွေမှာတော်တော်များများကရေးထားပြီးကိုယ်အနေနဲ့ပြင်ဆင်တဲ့နာကတဲ့ချက်ကပါလဲဆိုတော့ be yourself ပေါ့နော်ကိုယ်ကိုယ့်ရဲ့တရုတ်အမှန်ကိုပဲဟိုပြဖို့လိုတယ်ပေါ့နော်ဘာလို့ဆိုတော့ဒီခါလေးကျရင်ကျွန်တော်တို့ပါလဲဆိုဒီ interview ဖြေတဲ့ခါကျရင်အဲ့လိုလုတ်ကြံတာဆိုတော့တဲ့ကိုဖုံးပြီးတော့တခြားလူတယောက်လိုမျိုး interview တွက်ဖြေတာမျိုးရှိတယ်တယ်ဒါပေမဲ့အဲ့ဒါကဟိုတကယ်တော့ဒီ interview ဒီဟိုပါပေါ့မေးတယ်ပေါ့နော်ဒီအဖွဲ့ကလူတွေတော်တော်များများလဲအတွေ့အကြုံရှိပြီးသားလူတွေအများကြီးမေးလာခဲ့ဆိုတော့တန်းပြီးတော့သူတို့ဇတိထားမိတယ်ပြီးတော့ရင်ကိုရိုင်းလည်းပဲကြာကြာမဖုံးနိုင်ဘူးလीနော်အဲ့ဒီခါကျတော့တစ်ချက်ကတော့ be yourself ပါကိုဘလို့လူလဲဆိုတာကိုပဲပေါ့နဲ့ဖြည့်စီခြင်းနှစ်ချက်ကပါလဲဆိုတော့ဆက်စွာကိုဒီပြင်တဲ့အခါမှာပေါ့နော်ဒီ essay မှာကျွန်တော်တို့မလုပ်ထားလဲဆိုတော့ပြောပြထားတာရှိတယ်အဲ့တော့အဲ့ဒါတွေကလည်းတကယ်တော့ဟို authentic ဖြစ်ဖို့လိုတာပေါ့နော်ကိုမလုပ်ထားဘဲနဲ့လုပ်တယ်လို့ပြောတာမျိုးလည်းမဖြစ်သင့်ဘူးဒါဆိုလဲဆက်စွာလည်းမြန်ပြီးတော့ဒီဟို